မြန်မာနိုင်ငံအခြေအနေဟာထိုင်းနိုင်ငံအတွက်အလွန်အရေးပါတဲ့အနေအထားမှာရှိတာကြောင့်မြန်မာနိုင်ငံတည်ငြိမ်ရေးနဲ့အေဂျင်ရေးအတွက်ထိုင်းအစိုးရအနေနဲ့ဗတ်ပေါင်းစုံနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိကြောင်းထိုင်းဝန်ကြီးချုပ်ဆရတ်သာသာဗီစင်ကဒီကနေ့ပဲပြောလိုက်ပါတယ်။စစ်ပွဲတွေကြောင့်အိုးအိမ်စွန့်ခွာလာရသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးသွားမှာဖြစ်တဲ့ဖြင့်တစ်ချိန်တည်းမှာနေဆက်ကုံသွေးကိစ္စအပါအဝင်ထိုင်းနိုင်ငံအပေါ်ရိုက်ခတ်လာနိုင်တဲ့အနေအထားတွေအတွက်ပြင်ဆင်ထားဖို့ကိုလည်းဝန်ကြီးချုပ်သာဗီစင်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာရေးသားထားပါတယ်။ဒီလိုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဆောင်ရွက်ရမှာလုပ်ငန်းတွင်ကျင်အောင်ထိုင်းနိုင်ငံသားရေးဌာနကဦးဆောင်ပြီးလုပ်တဲ့ကော်မတီဖွဲ့မှဖြစ်ကြောင်းလည်းသူကပြောပါတယ်။နိုင်ငံရေးလူမှုရေးစီးပွားရေးကဏ္ဍတွေနိုင်ငံသားရေးဌာနကအကောင့်ထည့်ဖို့ဆောင်ရွက်ရမှာထိုင်းလုံခြုံရေးဆိုင်ရာအတွင်းမှုချုပ်ရုံးကလည်းဒီလုပ်ငန်းစဉ်ချုံးမွေအောင်ပူးပေါင်းဆောင်ရွက်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံပဋိပက္ခနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဖို့ကြိုးပမ်းရမှာဘယ်သူတွေပါဝင်မလဲဆိုတာကိုပါထည့်သွင်းပြီးတော့စဉ်းစားမယ့်ကိစ္စတွေရှိကြောင်းလည်းမြန်မာနိုင်ငံပြည်ပခအရေးနဲ့ပတ်သက်ပြီးတော့ကျင်းပတဲ့ထိုင်းအစိုးရအရေးပေါ်အစည်းအဝေးအပြီးမှာရိုက်တာသတင်းတောက်ရဲ့အမေးကိုလည်းအခုလိုပြန်လည်ဖြေကြားသွားပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးပွန်ပရီဘဟီဒါနူကာကလည်းမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခနဲ့ပတ်သက်ပြီးထိုင်းနိုင်ငံအနေနဲ့ဘက်လိုက်မှုမရှိဘဲရက်တီသွားမှာဖြစ်ကြောင်းဒီကနေ့မှပြောလိုက်ပါတယ်။စင်မီရှိန်မြင့်လာနေတဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးကျင်းပတဲ့ထိုင်းအစိုးရဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမတိုင်ခင်မှာဝန်ကြီးပွန်ပရီကငြိမ်းချမ်းရေးအတွက်ပြည်ပခမှာပါဝင်သူတွေအားလုံးတွေ့ဆုံဆွေးနွေးကြဖို့ကိုတိုက်တွန်းသလိုစစ်ဘေးရှောင်သတင်းလောက်ကိုလက်ခံထားဖို့ပြင်ဆင်ထားတယ်လို့လည်းဘန်ကောက်ဖို့စ်သတင်းစာမှာရေးသားထားပါတယ်ရှင်။